မေရိကန်သမ္မတရဲ့အမျိုးသားလူညိုရေးဆိုင်ရာဒုအကြံပေးအရာရှိဘန်ဒရော့သာအောက်တိုဘာလ17ရက်ကနေ20ရက်နေ့အထိမြန်မာနိုင်ငံကိုသွားရောက်မယ်လို့သမ္မတအိမ်ပြည်တော်ကကြေညာချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံခီးစဉ်အတွင်းမစ္စတာရော့သအနေနဲ့နေပြည်တော်ကိုသွားရောက်ပြီးဒီခါမှာခင်ဗျာမြန်မာနိုင်ငံခီးစဉ်အတွင်းမစ္စတာရော့သအနေနဲ့ရန်ကုန်နဲ့နေပြည်တော်တို့ကိုသွားရောက်ပြီးအရာရှိတွေလူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတိုင်းရင်းသားနဲ့ဘာသာရေးခေါင်းဆောင်တွေကိုတွေ့ဆုံမှာဖြစ်ပါတယ်။နိုင်ငံအတွင်းရှိလူတုအလုံးရဲ့အခွင့်အရေးကိုလေးစားပြီးတိုးတက်မှုအခွင့်အလမ်းဖော်ဆောင်မဲ့ပြည်ပြင်ပြောင်းလဲရေးတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံကြောင်းအတည်ပြုပြသမှာဖြစ်ပါတယ်။ဒါအပြင်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြင်ဆင်မှုတွေနဲ့အမေရိကန်အစိုးရရဲ့မျှော်လင့်ချက်တွေကိုလည်းဆွေးနွေးသွားမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံကိုမသွားခင်မစ္စတာဒေါက်ဆာအောက်တိုဘာလ16ရက်ကနေ17ရက်နေ့အထိလာအိုနိုင်ငံကိုသွားရောက်ပြီးဗီယန်ကျန်းမြို့တော်မှာအစိုးရအရာရှိတွေနဲ့တွေ့ဆုံပြီးအမေရိကန်လာအိုတန်တမန်ဆက်ဆံရေးနှစ်60ပြည့်အခမ်းအနားကိုတက်ရောက်มาလည်းဖြစ်ပါတယ်။ဒါ့အပြင်အမေရိကန်လာအိုပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးနှစ်နိုင်ငံဆက်ဆံရေးအထူးသဖြင့်2016ခုနှစ်အတွင်းအရေးကြီးတဲ့အာဆီယံဥက္ကဋ္ဌရာထူးကိုလာအိုနိုင်ငံထမ်းဆောင်နိုင်ရေးကိစ္စတွေကိုဆွေးနွေးมาဖြစ်ပါတယ်။ဗီယန်ကျန်းနဲ့လွန်ပရာဘန်မြို့တွေမှာလာအိုလူငယ်တွေနဲ့တွေ့ဆုံပြီးအမေရိကန်အထောက်အပံ့နဲ့ဆောင်ရွက်နေတဲ့အစီအစဉ်တွေကိုလည်းတွားရောက်ကြည့်ရှုမှဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။